နိုင်ငံကယေလန်ကျောင်းမှာတိုက်ခိုက်မှုတွေရပ်ဖို့မလိုက်နာဘူးဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ကသတိပေးထားပေမဲ့ရင်းမင်းနိုင်ငံအခြေစိုက်ဟူဒီတဘုံတွေကသူတို့ထိန်းချုပ်ရနေနေကနေပင်လယ်အနီးနဲ့အီရင်ပင်လယ်ခွေကိုတင်မော့ပြမဇိုင်းတုံချောက်ခုနဲ့ပြစ်ခတ်လိုက်ပါတယ်။မာရှယ်ကျောင်းမှာမှတ်ပုံတင်ထားပြီးတော့အီရင်ပင်လယ်မှာဖြတ်သန်းသွားလာနေတ ပြီးတော့အနှဲငယ်ပြက်စီးသွားတယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲရေးဌာနကမနေ့နောက်ပိုင်းကသတင်းထုတ်ပြန်ပါတယ်။နောက်ထပ်မစိုင်းဒုံးတစ်ခုကတော့အနီးနားရေပြင်ကိုကျရောက်ပြီးတော့တတိယမြောက်မစိုင်းဒုံးကိုတော့အမေရိကန်တပ်ဖွဲ့တွေဘက်ကပစ်ချနိုင်ခဲ့ပါတယ်။ဒီလိုမျိုးမစိုင်းဒုံးတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းမကြားရသလိုတင်းမောဟာလည်းခီးစဉ်ကိုဆက်နိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ပင်လယ်နီတောင်ပိုင်းမှာတွာလာနေတဲ့ဘာဘီတိုမှတ်ပုံတင်ပြည်ကြီးစကုံတင်တင်မော် MV Star Nasia ကိုပြတ်မှတ်ထားတိုက်ခိုက်ခဲ့ပုံရတဲ့မစိုင်းတုံးသုံးခုကတော့ရေထဲကိုကျပြီးတော့တင်မောကိုထိခိုက်မှုမရှိခဲ့ဘူးလို့လည်းပြောပါတယ်။ဒေတာရင်းတိုက်ခိုက်မှုတွေမှာတော့ဟူတီတပုံတွေဟာအီရန်နိုင်ငံလုံးမစိုင်းတုံးနဲ့အဝေးထိန်း drone မျိုးစုံကိုတုံးနေကြောင်းမနေ့ကထုတ်ပြန်တဲ့ကာကွယ်ရေးဆိုင်ရာထောက်လိုက်အစီရင်ခံစာမှာဖော်ပြပါတယ်။မနေ့အစောပိုင်းတုန်းကလည်းဟူတီတပုံတွေရဲ့ဖောက်ခွဲရေးပစ္စည်းတင်ဆောင်ထားတဲ့တခါသုံး drone ရေရည်နှစ်စင်းကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။